င်မာလာ73ရဲ့ဗုဒ္ဓနေ့မှာလိလသွားမဲ့ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့ပြည့်ညက်နဲ့ပြောဖက်များဖြစ်ပါတယ်။နေမီမဆာခန်းကြီးကိုငွေ23ကနေ31ကိုဖတ်ပါမယ်။ဣတိလလူမျိုးတွေဟာထာဝရဘုရားသခင်ကြီးမားတဲ့ကောင်းမြတ်ခြင်းရှိတဲ့အကြောင်းကိုဘယ်လိုမျိုးဖွပြသလဲဆိုတာကိုကြည့်ကြပါစို့။တရားတော်ကိုကျင့်မြန်စေခြင်းကဆုံးမတော်မူတော်လဲသူတို့သည်နားမထောင်မာနထောင်လွှားကြ၏။ကျင့်တော်သူ၌အသက်ရှင်စရာအကြောင်းဖြစ်သောစင်တော်မူချက်တို့ကိုလွန်ကျူးကြ၏။ခိုင်မာသောလေပင်နှင့်ယုံလျက်နားမထောင်ဘဲနေကြ၏။နှစ်ပေါင်းများစွာသူတို့ကိုတီးခန့်၍ကိုရော၏ပြောဖက်တွင်၌ရှိသောကိုရော၏ဝိညာဉ်အားဖြင့်ဆုံးမတော်မူတော်လဲသူတို့သည်နားမထောင်သောကြောင့်ဤပြည်သူပြည်သားတို့လက်သို့အပ်တော်မူ၏။တို့ရတွင်ကိုရော၏ချစ်တနာခြင်းမေတ္တာကရုဏာနှင့်ပြည့်စုံသောဖျားဖြစ်၍ကရုဏာတော်ကြွယ်ဝသောကြောင့်သူတို့ကိုရှင်ရှင်းဖြည့်ဆည်းတော်မူမူဆွင့်ပြတော်မူမူဆိုပြီးတော့ဖော်ပြထားပါသည်။ဆက်လက်ပြီးတော့နောက်ထပ်ဆုတောင်းခြင်းအပိုင်းမှာဖျားသခင်ပေးသနာတော်မူတဲ့ခန္ဓာပြည်ကိုဝင်ရောက်ပိုက်ဆိုင်ရာချင်းအကြောင်းကိုရွတ်ဆိုဆူတောင်းမြန်ပါတယ်လက်ထဲမှာမြေခွက်နေစရာမျိုးစပြည့်ဥယင်လက်ခွက်တွေပိုင်ဆိုင်ရတော့လဲပဲသဘောတူခွင့်ပြုပြီးတော့အလုံးစုံတို့ကိုတိမ့်ပိုက်ပြီးတော့အခန်းငယ်25ရဲ့အဆုံးပိုင်းနာမှာဝါစွာဆတ်တော့ပြီးတော့အသားစုဖြိုးပြီးတော့ကျေးဇူးတော်ကြိုဝချင်း၌မွေးလို့ကြတယ်လို့တွေ့ရပါတယ်စုဖြိုးခြင်းဆိုတဲ့စကားကိုတမန်ကျမ်းစာမှာကျမ်းချက်အနည်းငယ်များသာဖော်ပြထားပြီးတော့တရားဟောကြံခန်းကြီး32ငွေ15နဲ့ယေရမိအနာဂတိကြံခန်းကြီး9ငွေ28တို့ရဲ့ဖော်ပြချက်မှာမကောင်းတဲ့ဂရဲအနှက်ဘက်ကိုတွားနေပါတယ်လူတွေဟာဖျားရှင်ရဲ့ကောင်းမြတ်ခြင်းမှာဝဲမြောက်ရှင်မြူးကြရမှာဖြစ်ပါတယ်သို့သောဖျားရှင်မှာရှင်မြူးခြင်းမပြုခဲ့ကြပါဘူးသူတို့မှာရှိတဲ့ပိုင်ဆိုင်မှုတွေနဲ့ရှင်လန်းဝဲမြောက်ကြပါတယ်အကြကြတိုင်းကိုကြည့်လိုက်တဲ့အခါသူတို့ဟာဖျားသခင်နဲ့နီးကပ်စွာနေခြင်းမရှိကြပါဘူးများသောအချိန်တွေမှာအကယ်၍ငါမှာအဲ့ဒီအရာဟိုအရာတွေရှိမဲ့ဆိုရင်ပျော်ရွှင်ရလိမ့်မယ်လို့တွက်ဆကြပါတယ်။အကြောင်းမလပြီးတော့ဣတိလလူမျိုးတွေဟာဖျားသခင်စီကနေပိုင်ဆိုင်မှုအလုံးစုံတွန်းလောင်းခံခဲ့ရပါတယ်။အဲ့ဒီဥစ္စာပစ္စည်းတွေနဲ့ပျော်မွေ့ရခြင်းဟာဖျားရှင်နဲ့ဆက်တွေ့တာကိုရွတ်ကျသွားစေပြန်ပါတယ်။မကြာခဏဆိုသလိုကျွန်တော်တို့ဟာလက်ဆောင်ရရှိတဲ့အခါမှာလက်ဆောင်ပေးတဲ့သူကိုမြင့်လျော့တက်ကြပါတယ်။မှားယွင်းတဲ့စုဖြိုးခြင်းလို့ဆိုတာကအဲ့ဒါကိုပြောတာပဲဖြစ်ပါတယ်။မှန်ကန်လွန်အားကြီးတဲ့အချက်ကတော့ကျွန်တော်တို့ဟာဖျားရှင်ပေးတဲ့အရာတွေနဲ့မပျော်ပိုက်နိုင်ပါဆိုပြီးတော့ရှိပါတယ်ကျွန်တော်တို့ပျော်ရွှင်လန်းဆန်းစေဖို့ဖျားရှင်ဟာလက်ဆောင်မှုတွေပေးခဲ့ပါတယ်သို့တော့ဖျားရှင်ပေးတဲ့ပျော်ရွှင်မှုစုဖြိုးခြင်းဟာဖျားရှင်နဲ့ဆက်သွယ်ပေးပါတယ်လို့အာမခံချက်မရှိပါဘူးဒီအတွက်ကျွန်တော်တို့သတိမမူဘူးဆိုရင်တော့အဲ့ဒီစုဖြိုးခြင်းတွေဟာခလုတ်တန်သင်ဖြစ်သွားရနိုင်ပါတယ်အခုအခန်းကြီးမှာဖော်ပြချက်ကတော့ခေါင်းဆောင်တွေဟာမိမိတို့ရဲ့တက်စာပြက်ခြင်းအတွက်ဖျားရှင်ကိုဝန်ချတောင်းပန်ကြပါတယ်။နောက်ကျောင်းသမိုင်းကိုပြန်ပြီးတော့စစ်ဆင်းပြီးတဲ့အခါမှာကျူးလွန်သမျှသောအရာတွေကိုပြန်လည်ရည်တွက်ပြီးတော့တစ်ခုပြီးတစ်ခုရွတ်ဆိုကြပါတယ်။ရှုထောင့်အမျိုးမျိုးကနေကြည့်လိုက်တဲ့အခါမှာအဲ့လိုရွတ်ဆိုခြင်းဟာအလွန်အရေးကြီးတဲ့အကြောင်းတွေ့ရပါတယ်။နံပါတ်1ဣတိလလူမျိုးတွေဖျားရှင်ပြည့်ညက်ချက်ကိုဘေးဖယ်ခဲ့ကြပါတယ်။နံပါတ်2ပြောဖက်တွေကိုနှိမ့်ဆက်ညင်မှန်းခဲ့ကြပါတယ်။တနည်းအားဖြင့်သူတို့ဟာဖျားရှင်ပြည့်ညက်ချက်နဲ့ပြောဖက်တွေဟာနိုင်ငံအတွက်လူတူဦးစီအတွက်ဖွံ့ဖြိုးမှုရှိဖို့အရေးပါကြောင်းကိုနားလည်လာပါတယ်။ဆုတောင်းတာကိုအဆုံးသက်ပုံကတော့လူတူဦးဟာဖျားရှင်ရဲ့အလိုတော်တိုင်းလှုပ်ဆောင်မယ်ဆိုရင်အသက်ရှင်စရာအကြောင်းဖြစ်ပါတယ်။အဲ့ဒီကြံကြက်ဟာဝိပုယကျမ်းခန်းကြီး78ငယ်5ကိုတိုက်ရိုက်ကူးယူအသုံးပြုထားပါတယ်။အဲ့ဒီအကြောင်းကိုအထူးမြီးမောင်းထိုးအပ်ခြင်းကတော့တန်ရှင်သောဝိညာဉ်တော်ကနေတဆင့်ပြောဖက်တွေအားဖြင့်ပြောကြားစေတဲ့စကားဖြစ်ပါတယ်။ကျွန်တော်တို့အသက်ရှင်ဝါပြောဆုဖြိုးစေဖို့အတွက်ဖျားသခင်ဟာပြည့်ညက်တော်ကိုပေးထားပါတယ်။ဖျားရှင်ရဲ့အမှန်တရားကိုသိရှိနားလည်နိုင်ဖို့ဖျားရှင်ဟာမိမိရဲ့ပြောဖက်တွေကိုစစ်လုပ်ပြီးတော့လမ်းပြပို့ဆောင်စေပါတယ်။ပြောဖက်တွေရဲ့တုန်သင်မှုကိုကျွန်တော်တို့အနေနဲ့လက်ခံလိုက်ရှာဖို့ပဲဖြစ်ပါတယ်ဆိုပြီးတော့ဗုဒ္ဓနေ့ဥပုသ္စာဖြစ်သင်ငန်းစာကဖော်ပြထားပါတယ်။